America in Burmese.
မင်္ဂလာညနေခင်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ17ရက်အင်္ဂါနေ့ညနေပဲ VOA စီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19 25တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါ။ခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုတော့ကိုအောင်အောင်နဲ့ကျမအနင်္ဂလာရိုတင်ပြမှာပါကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1000ထက်မနည်းရှိနေချိန်မှာပဲရောဂါအဓိကကူးစက်ပြန့်ပွားရာဟူပေပြည်နယ်ကထိတ်တန့်ကျန်းမာရေးအရာရှိများကိုရာထူးကဖယ်ရှားလိုက်ပါတယ်ဟောင်ကောင်မှာတော့လူနေတိုက်ခိုက်ရေပိုက်တွေကနေတဆင့်ကိုရိုနာဗိုင်းရပ်စ်ကူးစက်နေသလားဆိုတော့ကိုစုံစမ်းနေပါတယ်တခါဥရောပတိုက်မြောက်ပိုင်းမှာတော့ပြင်းထန်တဲ့မုန်တိုင်းကြောင့်ဟာရီကိန်းမုန်တိုင်းပြင်းအားရှိတဲ့လေပြင်းတွေတိုက်ခတ်လို့လူ9ဦးထက်မနည်းသေဆုံးခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားမှာပါမခွာညို
ကောင်းပါပြီရှင်အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ကိုရိုနာဗိုင်းရပ်စ်ရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုမကြခင်ရပိုင်းတွေမှာပဲမြန်မာပြည်တွင်းမှာလှုပ်လာနိုင်ပါတော့မယ်
ခုနကမှဆက်နိုင်များအတွက်ကြောင့်မို့ကျမတို့ကအဖြေချက်ချင်းတီးတဲ့အခါမှာလိုအပ်တာတွေအများကြီးလုပ်လို့ရတာပေါ့နော်။ negative ဖြစ်ရင်လည်း negative ဖြစ်တဲ့အနေအား positive ဖြစ်ရင်လည်း positive ဖြစ်တဲ့လက်ဒူနာကိုလည်းကျမတို့မြင်ရသဆန်
းဘဟုကုသရောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာပါ။တခါကိုရိုနာဗိုင်းရပ်စ်ပြန့်ပွားနေတာကိုထိန်းချုပ်တဲ့အနေနဲ့တရုတ်မြန်မာနယ်စပ်ကရွှေလီမူဆယ်နယ်စပ်ကုန်သွယ်ရေးခိတ်ပိတ်ထားတဲ့ကာလကိုနောက်ထပ်သတင်းနှစ်ပတ်တိုးလိုက်တာနဲ့အတူတရုတ်နိုင်ငံမှာတော့ဒီဗိုင်းရပ်စ်စတင်ပြန့်ပွားခဲ့တဲ့ဝူဟန်မြို့ကတော်ရိုင်းတိရစ္ဆာန်တွေရောင်းချတဲ့ဈေးကိုယာယီပိတ်လိုက်တယ်ဆိုတဲ့အကြောင်းတွေနဲ့အတူမြမငင်းချမ်းရေးရှစ်ဆက်မနိုင်တဲ့အကြောင်းကိုဒီအငိမ့်စားပြည်ထောင်စုဝန်ကြီးဦးအောင်မင်းကဘာကြောင့်ဝေဖန်တယ်လဲဆိုတာကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုနားလောင်တဲ့ကိုအောင်အောင်တို့ပြောပြပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1000ထက်မနည်းရှိနေချိန်မှာပဲရောဂါအဓိကကူးစက်ပြန့်ပွားရာဟူပေပြည်နယ်ကထိတ်တန့်ကျန်းမာရေးအရာရှိများကိုရာထူးကဖယ်ရှားလိုက်ပါတယ်။ပြည်နယ်ကျန်းမာရေးကော်မရှင်အကြီးအကဲဂျွန်ဂျင်းနဲ့ကော်မရှင်ညွှန်ကြားရေးမှူးလီယုံဇီတို့ကိုရာထူးကဖယ်ရှားလိုက်ကြောင်းတရုတ်အစိုးရသတင်းဌာနကဒီကနေ့အင်္ဂါနေ့မှာကြေညာတာပါ။လူသန်းနဲ့ချီရှိတဲ့ဟူပေပြည်နယ်ကိုအဝင်ထွက်ပိတ်ဆို့ထားသလိုဒေသခံတွေကလည်းစာနာရိတ်ခါပြည်လမ်းမှုကြောင့်မကြေမနက်ဖြစ်နေကြတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ဟူပေပြည်နယ်ထဲမှာနောက်ထပ်သေဆုံးသူ103ဦးရှိခဲ့ပြီးနောက်တနေ့မှာပဲကျမရဲ့အရာရှိနေရာကိုရာထူးကဖယ်ရှားလိုက်တာပါတရုတ်နိုင်ငံသမားလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 4,300 နီးပါးရှိတယ်လို့တရုတ်အစိုးရကအတည်ပြုထားပါတယ်ပီကျင်းမြို့ကဆေးရုံတစ်ခုကကိုရိုနာဗိုင်းရပ်စ်လူနာတွေကိုတနင်္လာနေ့ကတွားရောက်အားပေးခဲ့တဲ့သမ္မတရှီကျင်းပင်ကရောဂါပြန့်မမှုကိုထိန်းချုပ်နိုင်ဖို့တိထက်ပိုးပြီးတော့ခိုင်မာတိကျတဲ့နီလာနယ်နဲ့လုပ်ကိုင်းသွားဖို့ညွှန်ကြားခဲ့တယ်လို့အစိုးရသတင်းဌာနကဖော်ပြပါတယ်တရုတ်နိုင်ငံကိုခရီးမထွက်ခဲ့တဲ့လူတွေကြားမှာလည်းရောဂါကူးစက်နေတဲ့အချက်ကစိုးရင်စရာကောင်းတဲ့အချက်ဖြစ်နေတယ်လို့ကမ္ဘာကျမရဲ့အဖွဲ့အစည်း WHO အကြီးအကဲဒေါက်တာတက်ဒရိုဂီဘရီယက်စ်ကတနင်္လာနေ့မှာပြောဆိုခဲ့တာပါဗြိတိန်နဲ့ပြင်သစ်နိုင်ငံတွေမှာကိုရိုနာကူးစက်ခံရသူတွေဟာတရုတ်နိုင်ငံကိုခီးထွက်ခဲ့ဘူးသူတွေမဟုတ်တာကိုရည်ညွှန်းပြီးတော့ဒေါက်တာတက်ဒရိုကအဲ့ဒီလိုပြောဆိုသွားတာပါတရုတ်ဘဟုဘဏ်ကလည်းကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးပူပေါင်းလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေအတွက်ဒေါ်လာ43ဘီလီယံကူညီဖို့ပြင်ဆင်ထားပါတယ်
ယိုကိုဟာမာကမ်းခြေမှာဆက်ကပ်ထားတဲ့အပျော်စီးသင်္ဘောပေါ်ကခီးတဲ့နောက်ထပ်65ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာကြောင့်ယောဂါကူးစက်ခံရသူစုစုပေါင်း135ယောက်ရှိပြီဖြစ်ပါတယ်ကူးစက်ခံရသူတွေများလာတာကြောင့်ဂျပန်အာဏာပိုင်တွေဟာအခုခါမှအခြေအနေကိုအနိကက်ဆောင်ကြည့်နေပါတယ်ဂျပန်ကျန်းမာရေးဝန်ကြီးကက်ဆူနိုဘူဂါတိုကလည်းစိတ်မင်းသမီးသင်္ဘောပေါ်ကခီးသွား3,800လုံးကိုစစ်ဆေးဖို့ချိန်ဆနေကြောင်းပြောပါတယ်ခီးသွားတွေအနေနဲ့လေကောင်းလေတန်းရအောင်အခန်းပြေထွက်ဖို့နဲ့ဖျားနာရင်တည်နေအောင်အပူချိန်ကိုအမြဲတမ်းတိုင်းနေဖို့ကျန်းမာရေးဝန်ထမ်းတွေကတိုက်တွန်းထားပါတယ်ပြီးခဲ့တဲ့လကဒီသင်္ဘောကိုစီးခဲ့တဲ့ဟောင်ကောင်ကသက်ရွယ်ကြီးရင်သူအမျိုးသားတဦးမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိခဲ့တာကိုရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်စိတ်မင်းသမီးအပျော်စီးသင်္ဘောကိုမြို့တော်တိုကျိုနာကယိုကိုဟာမာကမ်းခြေမှာနှစ်ပတ်ကြာတိကျခွဲပြီးတော့စောင့်ကြည့်စဉ်နောက်ထပ်ကူးစက်ခံရသူတွေကိုစစ်ဆေးတွေ့ရှိခဲ့တာပါခင်ဗျာ
။ဟောင်ကောင်ကလူနေတိုက်ခန်းတစ်ခုမှာရေပိုက်တွေကနေတဆင့်ကိုရိုနာဗိုင်းရပ်စ်ကူးစက်နေသလားဆိုတာကိုဟောင်ကောင်တာဝန်ရှိသူတွေစုံစမ်းစစ်ဆေးနေပါတယ်။အခါအကွယ်ဝတ်စုံပြည့်ဝတ်ထားကြတဲ့ကျန်းမာရေးနဲ့ရဲတပ်ဖွဲ့ကဟောင်မေးလူနေတိုက်ခန်းကအဆောက်အုံရဲ့အထက်တစ်ခုကလူတွေကိုမနေ့ညကလာပြီးတော့ခေါ်ထုတ်သွားကြပါတယ်။
The staff of the Center for Health Protection has actually gone through all the 34 households last night. And of the 34 households said they
လူနေတိုက်ခန်း34ခုကလူတွေယောဂကုသခံရသလားဆိုတာကိုဗဟုကျန်းမာရေးဌာနဝန်ထမ်းတွေကမနေ့ညကဝင်ပြီးတော့စစ်ဆေးခဲ့ပြီးဆက်တယ်လို့မရသေးတဲ့အခန်းကိုခန်းကိုတော့ဆက်ပြီးစစ်ဆေးသွားဖို့ရှိတယ်လို့အစအတောင်းနဲ့ကျန်းမာရေးဝန်ကြီးပေါမောက်ခဆိုဖီယာချန်ကပြောဆိုသွားတာပါပြီးခဲ့တဲ့လကယောဂကုသခံရသူနဲ့အခုနောက်ဆုံး42ဦးမြောက်လူနာဟာဟွန်မေးလူနေအဆောက်အုံတစ်ခုထဲမှာနေထိုင်ကြသူတွေဖြစ်တယ်ဆိုတဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်မှာအခုလိုဝင်ရောက်စစ်ဆေးတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်လူနာနှစ်ဦးနေတဲ့အဆောက်အဦချင်းတူပေမဲ့အထက်ချင်းတော့မတူကြပါဘူး။တိုက်ခန်းနေလူတချို့ကိုတာဝန်ရှိသူတွေလာခေါ်သွားတဲ့အကြောင်းကိုလည်းလက်တလုံးမသိရသေးပါဘူး။2003ခုနှစ်ကဟောင်ကောင်မှာ SARS ယောဂါကူးစက်ပြန့်နှံ့ခဲ့တဲ့အချိန်တုန်းကတော့အခြားလူနဲ့တိုက်ခန်းတစ်ခုရဲ့မိလာပိုက်တွေကနေယောဂါကူးစက်ပြန့်မွားတာကိုတွေ့ရှိခဲ့ကြတာလည်းဖြစ်ပါတယ်။
အမေရိကန်အရှေ့မြောက်ပြည်နယ်နယူးဟမ်ပ်ရှားပြည်နယ်မှာဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းပရိုင်မာရီပနာမရွေးကောက်ပွဲဒီကနေ့ကျင်းပဖို့ရှိနေပါတယ်။လာမယ့်နိုဝင်ဘာမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်ဖို့ဒီမိုကရက်ကိုယ်စားလှယ်လောင်းတွေဟာအကြိမ်နဲ့စည်းရုံးနေကြတာပါ။တနင်္လာနေ့ညတကောင်ကျော်အင်ကာနီတဲ့ဝင်လာပြီးဆိုရင်ပဲ Dixville Notch မြို့လေးကမဲဆင်းမှာတော့နယူးယောက်မြို့တော်မှဟောင်း Michael Bloomberg ကနှမဲအထက်လွှတ်တော်အမတ် Bernie Sanders နဲ့ Indiana ပြည်နယ်ကမြို့တော်ဝန် Peteဘူဒဂျစ်တူကတမဲစီနဲ့နောက်ကလိုက်နေတာပါဒီကိုစလေ3ဦးအပြင်ဒုသမနာဟောင်းဂျိုးဘိုင်ဒန်မန်ဆာချူးဆက်ပြည်နယ်ကအထက်လွှတ်တော်အမတ်အဲလီဇဘက်ဝါရန်မင်နီဆိုတာပြည်နယ်ကအေမီကလိုဘူရှာတို့လည်းဒီပရိုင်မာရီရွေးကောက်ပွဲမှာသူတို့အတွက်အခြေအနေကောင်းနေရှိလာလိမ့်မယ်လို့မျှော်လင့်နေကြတာပါကြိုတင်ကောက်ယူထားတဲ့မဲဆင်းတွေအရတော့ဘာနီဆန်နတ်ကဒီဖိဘူဒဂျက်ထဲမဲအသားရနေတာကိုတွေ့ရပါတယ်ဒီကနေ့အင်္ဂါနေ့မနက်ပိုင်းမှာတော့မဲယုံကြီးတော်တော်များများစတင်ဖွင့်လှစ်မှာဖြစ်ပြီးညနေပိုင်းမှာတော့ရွေးကောက်ပွဲရလဒ်ကိုတွေ့ရမှာပါဒီမိုကရက်တော်တော်များများကတော့လက်ရှိသမ္မတဒေါ်နယ်ထရမ့်ကိုအနိုင်ရမဲ့သူမျိုးကသာမဲပေးရွေးချယ်သွားဖို့ရည်ရွယ်ထားကြောင်းပြောပါတယ်တနင်္လာနေ့ညကနယူးဟမ်ရှားပြည်နယ်မှာကျင်းပသွားတဲ့လူလူနဲ့တွေ့ဆုံပွဲမှာတော့ဒီသမ္မတဒေါ်နယ်ထရမ့်ကဒီမိုကရက်ကိုယ်စားလှယ်လောင်းနေတဲ့မှာသူ့ကိုရှင်နိုင်မဲ့သူမရှိကြောင်းလောင်းပြောင်းပြောဆိုသွားပါတယ်ခင်ဗျာ
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါလေရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ရိုဟင်ဂျာဒုက္ခသည်တွေအဆမတန်တင်လာတဲ့ဆက်လေတစ်စင်းဘင်္ဂလားဒေ့ရှ်နိုင်ငံကမ်းလွန်ပင်လယ်ပြင်မှာဒီကနေ့နှစ်မြုပ်သွားတာကြောင့်လူ15ယောက်ထပ်မံရင်းနှစ်သေဆုံးသွားတဲ့အကြောင်းဘင်္ဂလားဒေ့ရှ်ကမ်းခြေဆောင်တပ်ဖွဲ့တာဝန်ရှိသူတို့ကိုကိုးကားပြီး Riders Today မှာရေးထားပါတယ်။ဘင်္ဂလားပင်လယ်အုပ်ကိုဖြတ်ပြီးတော့မလေးရှားနိုင်ငံကိုသွားဖို့စ조사ကြတဲ့အဲ့ဒီဆက်လေပေါ်မှာရိုဟင်ဂျာ130ထပ်မံတင်ဆောင်ထားတယ်လို့ Hamidu Islam ဆိုတဲ့အဲ့ဒီတာဝန်ရှိသူကပြောပါတယ်။လူ90ပဲဆန်းတဲ့ဆက်လေမှာ130လောက်တင်လာတာဟာလူမဆန်တာပဲလို့လည်းသူကပြောပါတယ်။ဒုက္ခသည်83ဦးကိုကယ်တင်နိုင်ခဲ့ပြီးတော့ကြံသူတွေပျောက်ဆုံးနေဆဲရှိပြီးဆက်လက်ရှာဖွေနေပါတယ်။အခုနှစ်မြုပ်သွားတဲ့ဆက်လေပေါ်ပါလူအရေအတွက်အတိုင်းတင်သွားတဲ့နောက်ထပ်ဆက်လေတစ်စင်းဟာလည်းတစ်ချိန်တည်းမှာပဲထွက်သွားတယ်လို့နှစ်မြုပ်လေးကနေအသက်မသေးပဲကယ်တင်နိုင်ခဲ့သူတို့ကပြောတဲ့အကြောင်း Mr. Islam ကပြောပါတယ်။အဲ့ဒီဒုတိယဆက်လေကိုတော့ဘင်္ဂလားဒေ့ရှ်ကမ်းခြေဆောင်တပ်ဖွဲ့ကရှာမတွေ့သေးပါဘူး။မလေးရှားဘင်္ဂလားဒေ့ရှ်အရှေ့တောင်ဘက်ဆွန်ကမ်းလွန်ပင်လယ်တွင်စိန့်မာတင်ကျွန်းနားမှာဘင်္ဂလားဒေ့ရှ်ရေတပ်တင်မောနစင်နဲ့ကမ်းခြေဆောင်တပ်ဖွဲ့တင်မောနစင်တို့ရှာဖွေကယ်ဆယ်ရေးဆက်လုပ်နေကြတာပါအသက်မသေးပဲကယ်တင်လိုက်နိုင်သူတွေထဲမှာအမျိုးသမီး46ယောက်အမျိုးသား24ယောက်ကလေး3ယောက်ပါပါတယ်သေဆုံးသူတွေဟာအမျိုးသမီးနဲ့ကလေးတွေဖြစ်တယ်လို့တာဝန်ရှိသူ Hamidul Islam ကပြောပါတယ်လူမောင်ခိုကူးသူတွေရဲ့တိမ်သွေးမှုကြောင့်ရိုဟင်ဂျာဒုက္ခသည်တွေမလေးရှားကိုသွားဖို့ကြိုးပမ်းခဲ့ကြတာလို့လည်းတာဝန်ရှိသူတွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ဒေသကဒုက္ခသည်စခန်းတွေမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာမလေးရှားအပါဝင်တခြားနိုင်ငံကိုသွားဖို့ကြိုးစားလေးရှိပြီးအခုလိုဆက်လေမောက်တေဆုံးတဲ့ဖြစ်ရပ်တွေမကြာခဏဖြစ်လေရှိပါတယ်ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်ခံမထားတဲ့မြန်မာအစိုးရကဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂတို့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောဆိုထားပါတယ်
အာဖဂန်နစ္စတန်ကစစ်ကြောင်းတစ်ကြောင်းကိုပြစ်မှတ်ထားတဲ့ဒီကနေ့အသေးခံဘုံးကွဲတိုက်ခိုက်မှုအတွင်းအရသား2ဦးတပ်ဖွဲ့ဝင်4ဦးစုစုပေါင်း6ဦးသေဆုံးသွားပြီး12ဦးဒဏ်ရာရသွားတယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောပါရယ်မြို့တော်ကဘူးအနောက်ဖက်စင်ကြေဘုံအရက်ကမာရှယ်ဖာဟင်းစစ်ကြောင်းအဓိကအဝင်ပေါက်ကလုံခြုံရေးဂိတ်ကိုစတင်တိုက်ခိုက်တာဖြစ်ပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာမျိုးတော့ပြောဆိုတာမျိုးမရှိသေးပါဘူးဒါပေမဲ့လည်းမြို့တော်နဲ့နီးတဝိုက်ကစစ်ဖက်နဲ့ပတ်သက်တဲ့နေရာတွေကိုတော့တာလီဘန်နဲ့ ISIS တွေကမကြာခဏဆိုသလိုတိုက်ခိုက်လို့ရှိပါတယ် လွန်ခဲ့တဲ့မေလကလည်းဒီစစ်ကြောင်းကိုအသေးခံပုံကွက်တိုက်ခိုက်တာကြောင့်လူ6ဦးသေဆုံးခဲ့ပါသေးတယ်။2013ခုနှစ်မှာစတင်ဖွင့်လှစ်တဲ့စစ်ကြောင်းကိုဗြိတိသျှတပ်ဖွဲ့ကကြီးကြပ်တင် जा ပေးနေတာဖြစ်ပြီး2014ခုနှစ်ကအမေရိကန်ဗိုလ်ချုပ် Harold G. Green ကြာဆုံးခဲ့တဲ့နေရာလည်းဖြစ်ပါတယ်။ဗိုလ်ချုပ် Green ဟာအာဖဂန်နစ္စတန်နဲ့အီရတ်စစ်ပွဲအတွင်းကြာဆုံးတဲ့အဆင့်အမြင့်ဆုံးအမေရိကန်အရာရှိလည်းဖြစ်ပါတယ်။အာဖဂန်တပ်ဖွဲ့ဝင်တဦးကသူ့ကိုပြစ်ဒဏ်ထားဖြစ်ပြီးတော့နောက်ပိုင်းမှာတာလီဘန်တွေကသူ့ကိုလွှတ်ချက်ဖြစ်ကြောင်းကြေညာပါတယ်။
အနာကစ်တရစ်မေမေအချံဖဲဝါဒီကွန်ရက်ကိုလျှို့ဝှက်တီထောင်းနေဆိုရဲဆွဲချက်နဲ့လက်ဝဲဝါဒီတက်ကြွလှူရှားသူလူငယ်အုပ်စုတစ်ခုကိုတရားရုံးတစ်ခုကထောင်နှံ6နှစ်ကနေ18နှစ်ထိပြစ်ဒဏ်ချမှတ်လိုက်ပါတယ်။ရုရှားလုံခြုံရေးတပ်ဖွဲ့ FSB ကလူငယ်တွေကိုနှိပ်စက်ညှဉ်းပန်းတဲ့အနေနဲ့ရယူထားတဲ့တပ်တွေအထောက်အထားတွေတမမဟုတ်လှုပ်ကြံဖန်တီးထားတဲ့အထောက်အထားအတုတွေကိုအသုံးပြုခဲ့တဲ့ဆိုပြီးအငင်းပွားစရာဖြစ်နေကြတာပါ။ပင်ဇာမြို့တရားရုံးကနေတနင်္လာနေ့ကချမှတ်လိုက်တဲ့ဆုံးဖြတ်ချက်မှာတော့တရားခန်း9ဦးတို့ဟာအဖွဲ့ရဲ့လှုပ်ရှားမှုတစ်စိတ်တစ်ပိုင်းအဖြစ်2018ခုနှစ်သမရရွေးကောက်ပွဲနဲ့ World Cup ကမ္ဘာဖလားဘောလုံးပွဲမှာအကြမ်းဖက်မှုကျူးလွန်ဖို့ကြံစည်ခဲ့တယ်လို့ဆိုထားပါတယ်အသက်20အရွယ်အများစုပါတဲ့ဒီကွန်ရဲ့အဖွဲ့ကိုရုရှားဘာသာနဲ့ sets လို့တီးကြပါတယ်အဖွဲ့ဝင်လူငယ်တွေကိုလက်နက်နဲ့မူရစ်ဆေးဝါးလက်ဝဲပိုင်ဆိုင်မှုနဲ့လည်းအပြစ်ရှိကြောင်းဖော်ပြထားတာပါအဖွဲ့ဝင်တူအဖြစ်ဆွဆွားခံထားတဲ့ Ignor Shishkin ကတော့စုံစမ်းစစ်ဆေးသူတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အပေးယူလို့သဘောတူညီခဲ့တဲ့အတွေ့2019ခုနှစ်ဇန်နဝါရီလမှာထောင်ဒဏ်3နှစ်ခွဲတာပြစ်ဒဏ်ပေးခဲ့တာပါမော်စကိုနဲ့ Saint Petersburg မြို့မှာလည်းလူငယ်အတော်များများတရားရင်ဆိုင်နေကြပါသေးတယ်။လူငယ်အားလုံးဒီပါကတော့အဖမ်းခံရချိန်မှာဝန်ခံထွက်ဆိုလာအောင်သူတို့ကို FSB agent တွေကနှိပ်စက်ညှဉ်းပန်းခဲ့ကြတယ်လို့ပြောဆိုထားတာပါ။ရုရှားကလွတ်လပ်တဲ့အကျဉ်းထောင် online သတင်း website တစ်ခုဖြစ်တဲ့ Madizona ကအကျဉ်းသားတွေကို FSB agent တွေကလျက်စစ်ကျဉ်ဆက်တွေနဲ့အချင်းချင်းတို့ပြီးတော့နှိပ်စက်ညှဉ်းပန်းတဲ့တပ်ပုံတွေကိုလည်းဖော်ပြထားတာဖြစ်ပါတယ်
။ဥရောပမြောက်ပိုင်းမှာလေပြင်းမုန်တိုင်းတက်ခတ်ပြီးတော့မိုးသည်ထန်စွာရာသွန်းတာကြောင့်အနည်းဆုံးလူခုနှစ်ဦးသေဆုံးခဲ့ပါတယ်။မနေ့တနင်္လာနေ့ကဆီယရာမုန်တိုင်းကြောင့်လေယာဉ်ခီးစဉ်တချို့ဖျက်သိမ်းခဲ့ရတယ်လို့လေပြင်းနဲ့လေယာဉ်တွေပျက်သန်းတာမှလည်းအခက်အခဲတွေကြုံရပါတယ်။မုန်တိုင်းကြောင့်ပိုလန်နိုင်ငံဘူကိုဝီနာထက်ဇန်စကာတောင်ပေါ်အပန်းဖြေစခန်းမှာရှိတဲ့နှင်းလျှောစီးပစ္စည်းတွေငှားရတဲ့နေရာတစ်ခုအမိုးတွေလန်ထွက်သွားပြီးတော့အမျိုးသမီးတဦးနဲ့အသက်15နှစ်အရွယ်တမီးဖြစ်သူတို့သေဆုံးခဲ့ကြောင်းရဲတပ်ဖွဲ့ကပြောရတယ်။ခေါင်မိုးလန်ရာကအပျက်စီးအပိုင်းဆာတွေထိမှန်လို့လူ3ယောက်လည်းဒီဒဏ်ရာရခဲ့ပါတယ်ဗြိတိန်နိုင်ငံမှာတော့တနင်္ဂနွေနေ့ကဝင်ရောက်တက်ခဲ့တဲ့ဒီမုန်တိုင်းကြောင့်အပျက်စီးဘလောက်ရှိတယ်ဆိုတာမခန့်မှန်းနိုင်သေးပေမဲ့အင်ဂျင်2000လောက်လျှပ်စမီပြတ်တောက်နေပါတယ်။အင်္ဂလန်မြောက်ပိုင်းနဲ့စကော့တလန်နေရာတချို့မှာတော့ရာသီဥတုဆက်လက်ဆိုးရွားနေဦးမှာဖြစ်ပြီးတော့ဒီနှင်းကျပြီးတော့နှင်းမုန်တိုင်းလည်းတက်ခဲ့မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုအောင်အောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုဆက်သွယ်မေးမြန်းချက်တွေသတင်းလွှာလေးထဲမှာတော့ကိုရိုနာဗိုင်းရပ်ဆိုင်ရာသတင်းလွှာလေးကိုအရင်ဆုံးနှာစင်ကြရမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရှိမရှိစမ်းသပ်စစ်ဆေးတာကိုမြန်မာနိုင်ငံထဲမှာပဲဒီရက်ပိုင်းအတွင်းစပြီးတော့လုပ်ပေးနိုင်လိမ့်မယ်လို့ကူးစက်ယောဂတိုက်ဖျက်ရေးဗဟိုဌာနတာဝန်ရှိသူတဦးကပြောပါရယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရနိုင်တယ်လို့တန်တရားရှိသူလက်ရှိမှာလုံးဝမရှိတော့ဘူးလို့လည်းအတည်ပြုပြောဆိုလိုက်တာနဲ့တရက်ထဲမှာအခုလို့ပြောခဲ့တာပါလက်ရှိမှာစောင့်ကြည့်နေတဲ့လူနာ14ဦးပဲရှိတော့တယ်လို့လည်းပြောပါရယ်ဒီအကြောင်း VOA သတင်းတောက်စုစုကသတင်းပေးပို့ထားပါရယ်ရှင်
နိုဗယ်ကိုရိုနာဗိုင်းရပ်စ်တန်တရားလူနာတဦးဖြစ်တဲ့နမတူမျိုးနဲ့ပြည်သူစေယုံမှာထားရှိကုသပေးနေတဲ့အသက်45နှစ်အရွယ်အမျိုးသားနဲ့စောင့်ကြည့်လူနာတွေဖြစ်တဲ့အသက်2နှစ်အရွယ်တရုတ်ကလေးငယ်တဦးအသက်24နှစ်အရွယ်တရုတ်အမျိုးသမီးတဦးနဲ့အသက်28နှစ်အရွယ်တရုတ်အမျိုးသားတဦးအပါအဝင်အသက်52နှစ်အရွယ်အမျိုးသားတဦးနဲ့အသက်31နှစ်အရွယ်အမျိုးသမီးတဦးတို့မှာဒီရောဂါပိုးမရှိကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့နေ့လယ်တနားရီမှာသတင်းထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံမှာတန်တရားလူနာလုံးဝမရှိတော့ဘဲစောင့်ကြည့်လူနာ14ဦးသာကျန်ရှိတော့တယ်လို့ဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောရေးကိုအတည်ပြုပြောပါတယ
်အခုကဆို14ယောက်ပဲစောင့်ကြည့်လူနာကျန်တော့တယ်နော်
ကျန်ရှိနေသေးတဲ့စောင့်ကြည့်လူနာ14ဦးတည်းက6ဦးရဲ့ဓာတ်ခွဲနမူနာတွေကိုရည်ညွှန်းဓာတ်ခွဲခန်းစီပေးပို့ထားပြီးတခြားလူနာတွေရဲ့နမူနာတွေကိုလည်းပေးပို့ဖို့စီစဉ်နေတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHL ရှိနေပေမဲ့အဲ့ဒီမှာရာသီတုပ်ကွေးကိုသာစစ်လို့ရပြီးအခုအသစ်ဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်အတွက်အတည်ပြုနိုင်မှုကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ရည်ညွှန်းဓာတ်ခွဲခန်းတွေကတစ်ခုဖြစ်တဲ့ထိုင်းနိုင်ငံမှာရှိတဲ့ဓာတ်ခွဲခန်းစီကိုပေးပို့စစ်ဆေးပြီးအတည်ပြုချက်ရယူနေရတာဖြစ်ပါတယ်။ဒါပေမဲ့မကြခင်ရပိုင်းအတွင်းမှာပဲမြန်မာနိုင်ငံအတွင်းမှာဒီဗိုင်းရပ်စ်ရှိမရှိဆိုတာကိုဓာတ်ခွဲစမ်းသပ်မှုတွေစတင်လှုပ်ဆောင်နိုင်တော့မယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။ကျွန်တော်တို့ ကျမတို့ရဲ့နိုင်ငံရေးအားကြတော့ရာသီတို့ကိုရွတ်ဆိုရင်တော့ reference letter ဖြစ်တယ်ကျမတို့ကသမီးရမျိုးဆိုနိုင်ငံနေဆိုမြန်တော်မှာအများကြီးဒါမဲ့လို့ reference letter က15ခုပဲရှိတယ်ဒီဥစားတော့မကြခင်မှာစစ်နိုင်နေတယ်မကြခင်ဆိုတော့ရပိုင်းတွင်းဖြစ်မယ
်အခုလို့ကိုနိုင်ငံတွင်မှာပဲစံသက်စစ်ဆေးမှုတွေလုပ်နိုင်လာရင်လူနာတွေအတွက်လိုအပ်တာတွေပိုလုံးနိုင်ပြီးတော့မယ်လို့လည်းပြောပါတယ်
နိုင်ငံမှာစစ်နိုင်တဲ့အတွက်ကြောင့်မို့ကျွန်မတို့ကအထူးချက်ချင်းတည်တဲ့အခါမှာလိုအပ်တာတွေအများကြီးလုပ်လို့ရတာပေါ့နော်။ negative ဖြစ်ရင်လည်း negative ဖြစ်တဲ့လေရော positive ဖြစ်ရင်လည်း positive ဖြစ်တဲ့လေဒူနာလည်းကျွန်မတို့မြန်မြန်ဆန်ဆန်လိုအပ်တဲ့ဟာတွေကိုပို့ပြီးတော့ပေးနိုင်မှာပေါ့နော်
။မြန်မာနိုင်ငံမှာ novel coronavirus ကူးစက်မှုလုံးဝမရှိသေးပေမယ့်ပြည်သူလူထုအနေနဲ့ကိုယ်ခံအားကောင်းအောင်နေထိုင်စားသောက်ဖို့လူထုတတ်တဲ့နေရာတွေကိုရှောင်ချင်ပြီးလက်ကိုစနစ်တကျမကြာခဏဆေးပေးဖို့အပါအဝင်ချောင်းဆိုးနှာချေရင်ပါးစပ်အုပ်ဖို့အတွက်ကိုလည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုက်တွန်းနှိုးဆော်ထားပါတယ်။
မဆူဆူပြပြသွားတာပါရှင်တစ်ဆက်တည်းမှာပဲဒီတရုတ်မြန်မာနယ်စပ်မှာလဲကိုရိုနာဗိုင်းရပ်စ်ထိန်းချုပ်နိုင်ဖို့အတွက်ဆောင်ရွက်ချက်တွေလုပ်နေတဲ့အကြောင်းပြောပြအောင်ပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားတာကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကအာဏာပိုင်တွေပိတ်ထားတဲ့ရွှေလီမူဆယ်နယ်စပ်ကုန်သွယ်ရေးဂိတ်ကိုပြန်မဖွင့်နိုင်သေးပဲနောက်ထပ်သတင်းနှစ်ပတ်ပိတ်လိုက်ပါတယ်အခုလိုနယ်စပ်ကုန်သွယ်ရေးရပ်နေတာကြောင့်တရက်ကိုအမေရိကန်ဒေါ်လာ16တန်းလောက်နစ်နာနေတယ်လို့လည်းမူဆယ်ကုန်သွယ်အသင်းကပြောပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်
မြန်မာတရုတ်နယ်စပ်ရွှေလီမူဆယ်ကုန်သွယ်ရေးဟာယူနန်အစိုးရရဲ့ရောဂါထိန်းချုပ်ရေးအစီအစဉ်တွေကြောင့်ဇန်နဝါရီ28ရက်လောက်ကစပြီးကုန်သွယ်မှုကျဆင်းသွားပါတယ်။ရွှေလီမူဆယ်ကုန်သွယ်ရေးဂိတ်ကိုယူနန်အစိုးရဘက်ကသတင်းနှစ်ပတ်ကျော်ကြာပိတ်ထားရကနေအခုနောက်ထပ်နှစ်ပတ်ထပ်တိုးအောင်မှဖြစ်တဲ့အတွက်စောင့်ရအောင်မှဖြစ်ကြောင်းမူဆယ်နန်းခမ်းနယ်စပ်ကုန်သွယ်ရေးကုန်သွယ်အသင်းတွဲဖက်ထွေထွေတွင်းရင်မှုစိုင်းထုံးကိုကပြောပါတယ်။ကျွန်တော်ကတော့စောင့
်ရမယ်ဆိုတော့ကျွန်တော်ရှင်းနေကြတော့ဘာလို့လဲကုန်ရှင်းနေတဲ့ကိစ္စပါလေ။အတော့တော့ရင်းဖွင့်မယ်ဆိုတာလေသူတို့ဖွင့်မယ်လို့မပြောသေးဘူးနော်24ရက်နေ့ကိုသူအဲ့23ရက်နေ့ကပြန်ပြောင်းလာပြီလေသူတို့ကူးစက်နှုံးရတေဆုံးတော့သူတို့ကြည့်မှသူကဖွင့်မလားမဖွင့်လားဆိုပြန်ပြောင်းမှာနော်အကျဉ်းချင်းလည်းရှိသေးတယ်က
ယူနန်ပြည်နယ်မှာအခြေအနေတွေပုံမှန်ပြန်ဖြစ်လာမယ်ဆိုရင်တောင်မှအလုပ်ရုံတွေလမ်းမဆက်သွယ်ရေးတွေအတွက်အချိန်ယူရမှာကြောင့်မူဆယ်ကုန်သွယ်ရေးပြန်ဖွင့်ပြီးပုံမှန်ပြန်ဖြစ်လာဖို့အတွက်ကအချိန်တိုင်းတာတစ်ခုထိစောင့်ရအောင်မယ်လို့လည်းပြောပါတယ်ဖေဖော်ဝါရီ10ရက်မှာနှစ်ဖက်ကုန်သွယ်ရေးပြန်စတင်နိုင်လိမ့်မယ်လို့မျှော်လင့်ထားပေမယ့်အခုလိုရက်ထပ်ပြီးတိုးလိုက်တာကြောင့်အသီးနှံနဲ့ရေထွက်ကုန်အနည်းငယ်လောက်ပဲကုန်သွယ်နိုင်သေးရဖြစ်ပြီးတရက်ကိုအမေရိကန်ဒေါ်လာ16တန်ဖိုးလောက်နင့်နာမှုရှိရလို့လည်းခန့်မှန်းကြပါတယ်
ဒီကကျွန်တော်ပို့ကုန်ဖြစ်တဲ့အပြီးနံပေါ့ဥမာဖျားကြီးတို့သခေါမွေးတို့စိတ်ကမှုအများကြီးရှိတာပေါ့ကျွန်တော်နိုင်ငံတွေလက်ရှိခိုက်တာပဲအဓိကတော့ကျွန်တော်မြန်မာနိုင်ငံတော့လူတင်တက်တာပေါ့အခုအကျဉ်းချုပ်တော့ဒါတရုတ်ကတော့ဒေါ်လာ16တန်းလောက်နဲ့နားတယ်လို့ပြောလို့ပေါ့နော်ကျွန်တော်ဒီစီးပွားကူးတိုင်းရဲ့စေစားရေးပုံမှန်ကြည့်တော့လေဒီနှစ်ဒီကဒီချိန်မှာဘယ်လောက်သွားလဲဒီနှစ်ကဘယ်လောက်သွားလဲဆိုတော့အဲ့ပုံမှန်ပဲမင်းချင်တာပေါ့
ပြည်တွင်းကတရုတ်ကိုကုန်စည်တွေပုံမှန်တင်ပို့နိုင်တဲ့အခြေအနေရှိပေမဲ့ယူနန်ပြည်နယ်တဲကလမ်းမဆက်သွယ်ရေးဖြတ်တောက်ထားတာကြောင့်ဝယ်လက်မရှိဘဲအရှုံးများနေရလို့မူဆယ်တည်သူဝလံကုန်စည်တိုင်းဒူဥက္ကဋ္ဌဦးအောင်တဦးကပြောပါတယ
်ကျွန်တော်တို့ဘက်ကတော့ဒီလက်ရှိဝယ်လက်အရေးအတွက်နဲ့ဟိုဝယ်လွားနဲ့ရောင်းလွားကိုတက်နိုင်လို့ချိန်ညှိပြီးတော့ရှော့ချပြီးပြဖို့နေဒီနေ့နေသားကတော့နည်းနည်းလေးတော့စွန့်လာပြီးပြက်လာကြတဲ့အနေသားတွေကဒီမရဘူးပေါ့ရှုံးကြတယ်ဆက်ပြိုးစေးနဲ့အရင်နဲ့တွေ့ရင်တော့အရှုံးနဲ့ပဲတင်ပို့နေရတာ
မူဆယ်ကုန်စည်တိုင်းတချို့ကတော့အခုလိုနင့်နာရဲ့ဆက်ပြိုးရေးလုပ်ငန်းရှင်တွေအတွက်ကုန်စည်တိုင်းကြီးကင်းလွတ်ခွင့်တွေပေးပြီးအခုအညီတွေပေးနေရလဲရှိပါတယ်ကုန်သွယ်ရေးဝန်ကြီးဌာနအချက်လက်တွေအရမူဆယ်ကုန်သွယ်ရေးဝန်ကြီးဟာတနိုင်ငံလုံးကုန်သွယ်ရေးပမာဏရဲ့20ရာခိုင်နှုန်းရှိပါတယ်မူဆယ်နယ်စပ်ကနေမြန်မာတရုတ်နှစ်နိုင်ငံကုန်သွယ်မှုပမာဏဟာ2018-2019ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်9000လီဘာလောက်ရှိပါတယ
်။ကိုဇော်ထက်ပြပြသွားတာပါရှင်။တရုတ်နိုင်ငံဝူဟန်မြို့တော်ရိုင်းတိရစ္ဆာန်ရောက်တဲ့ဈေးကနေကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ခဲ့တာလို့ယူဆတာကြောင့်တရုတ်နိုင်ငံထဲမှာတော်ရိုင်းတိရစ္ဆာန်တွေရောင်းချနေတာကိုအာဏာပိုင်တွေကယာယီပိတ်ထားပါတယ်။ဒီလိုဈေးမျိုးတွေကနေယောဂပိုးအသစ်တွေကူးစက်ပြန့်နှံ့တာဒါဟာပထမဆုံးချိန်မဟုတ်သလိုနောက်ဆုံးအချိန်လည်းဖြစ်မှာမဟုတ်ဘူးလို့ကျွမ်းကျင်သူတွေကပြောပါတယ် VOA သတင်းတောက် Steve Baragona ရဲ့သတင်းလွှာကိုကိုငင်းချန်းကပြောပြပါမယ်ရှင
်ဒေါ်ရိုင်းတိရိစ္ဆာန်တွေရောင်းချတဲ့ဈေးတွေကိုတရုတ်အာဏာပိုင်တွေကနှိမ်နင်းနေတဲ့အခုချိန်မှာတော့ဒါရဲ့တိရိစ္ဆာန်တွေအနေနဲ့အစားခံရမယ့်ဘေးကနေကင်းဝေးနေပါတယ်ဒီဈေးတွေကိုတရုတ်အာဏာပိုင်တွေကယာယီပိတ်ခိုင်းထားတာပါ2002ခုနှစ်မှာလဲတရုတ်ပြည်တောင်ပိုင်းတလိဆန်အရှင်ရောင်းတဲ့ဈေးကကြောင်ကရိုးကောင်လွေးတွေကနေ SARS ရောဂါလူတွေကိုကူးစက်ခဲ့ပူပါတယ်အဲ့ဒီတုန်းကလူ800သေခဲ့ပါတယ်
So it's very
ကျွန်တော်တို့အနေနဲ့ဒီလိုဘေးရန်တွေတွေကရနိုင်တယ်လေဆိုတဲ့သင်ခန်းစာကိုမယူတာကစိတ်ပျက်စရာပါ
တလိဆန်ဆရာဝန် William Crash က Eco Health Mahamay အဖွဲ့ကဒူးဥက္ကဋ္ဌပါတလိဆန်အရှင်တွေကိုရောင်းချတဲ့ဈေးတွေမှာစိတ်ဆင်းရဲနေတဲ့တလိဆန်တွေကိုနေရာချင်းချင်းလေးတွေမှာပြုတ်သိပ်ကြက်ညက်ထားတာပါယောဂါတွေကူးဆက်ပြန့်နှံ့မှုအတွက်နေရာကောင်းကြီးဖြစ်နေတာပ
ါရာသောအပြင်တလိဆန်တွေမှာယောဂါကူးမခံထားရသလိုဘိုင်းယပ်စီလည်းဖြတ်နေတာတော့မဟုတ်ပါဘူးဒါပေမဲ့လေယောဂဖြစ်ဖို့ကတကောင်တကောင်ပဲလိုတာပါသူတို့ကကြက်ညက်နေတဲ့ဈေးတဲကိုရောက်လာမယ်တခြားအကောင်တွေလည်းအများကြီးရှိမယ်အဲ့ဒီနောက်စပြီးတော့ကူးဆက်တော့တာပါပဲခလေးတွေကြောင်းတက်တယ်လို့ပါပဲခလေးတယောက်နေမကောင်းဖြစ်လာမယ်နောက်ကြတော့ခလေးတွေကနောက်သူတို့အိမ်ကမိဘတွေပါကူးကုန်တာပါပဲ
တခါမှမရောဘူးတဲ့တတ္တဝါတွေကိုရောနှောထားတဲ့အတွက်သူတို့စီကယောဂပိုးတွေလည်းရောနှောကုန်ပြီးဒီလိုဈေးတွေမှာယောဂအသစ်တွေမွေးဖွားနိုင်တာပါနေ့တိုင်းဒီလိုဈေးတွေမှာတလိမ့်ဆန်ထောင်နဲ့ချီပြီးရောင်းချနေတာပါကဘာပေါ်မှာဒီလိုဈေးတွေထောင်နဲ့ချီရှိပြီးဈေးဝယ်သူကလည်းတန်းနဲ့ချီပြီးရှိနေတာပါဒီလိုအခြေအနေတွေရှိနေတာကြောင
့်ဒီပေါ့လိုပါပဲ bias ပိုးမျိုးမျိုးကလူတွေတဲ့ကူးဆက်ပြန့်နှံ့မှုအခွင့်အလမ်းတော်တော်များပါလေ
တလိမ့်ဆန်အရှင်တွေရောင်းတဲ့ဈေးမှာဝယ်ကြသူတွေအနေနဲ့လည်းရွေးစရာမရှိတတ်ပါဘူးရေခဲတစ်တာမရှိတဲ့နေရာမှာသူတို့စီကရဲ့အသားတွေကလက်လာမလက်ဘူးလားဆိုတာဒီနည်းနဲ့သာအကောင်းဆုံးသိနိုင်တာပါ
So it's almost safer.
အသက်ရှင်နေတဲ့ဒိဋ္ဌိဆံကိုမြင်မှဘေးကင်းမှုများပါလေ။အသက်ရှင်နေတဲ့ကျန်းမာနေတဲ့ပေါ့။လမ်းဘေးမှာတည်နေတဲ့အကောင်ကိုအသားကောင်းအနေနဲ့ရောင်းတာမျိုးမဖြစ်ဘူးပေါ့။ဒီလိုဈေးတွေဘာကြောင့်ရှိနေသလဲဆိုတာအကြောင်းပြချက်ကောင်းကောင်းရှိပါလေ။ဒါပေမဲ့ကဘာကြီးကပြောင်းလဲနေပြီလေ
။တကယ်ပါလုံးကတိဋ္ဌိဆံအရှင်တွေရောင်းတဲ့ဈေးနေရာတွေမှာစူပါမားကတ်ကြီးတွေကအစားထိုးနေရာယူလာပါပြီ။သူတို့စီကရနိုင်တဲ့အစားအသောက်တွေကမထူးဆန်းပေမဲ့အလုံးအတွက်ဘေးကင်းလုံခြုံစေမှာပါခင်ဗျာ။
ကိုငင်းချမ်းပြပြသွားတာပါရှင်ကိုရိုနာဗိုင်းရပ်စ်ကြောင့်တရင်လွှာတွေကတော့ဒီမှာပဲရန်နာပြရစီအခုမြမငင်းချမ်းရေးလုပ်ငန်းစဉ်ဘက်ကိုအလှည့်ပေးကြပါတယ်ရှင်ငင်းချမ်းရေးလုပ်ငန်းစဉ်ရှစ်ဆက်တိုးတက်မှုမရတာဟာဒုတိယပင်လုံဆိုတဲ့စကားကြောင့်ဖြစ်တယ်လို့အငိမ့်စားပြည်တော်စုဝင်ကြီးဦးအောင်မင်းကဝေဖန်လိုက်ပါတယ်လက်ရှိမှာရှစ်ဆက်မတိုးနိုင်ဖြစ်နေတာကိုဖြေရှင်းဖို့ဆိုရင်နှစ်ဖက်ကြားမှာအပေးအယူမျှတဖို့နဲ့မကြာခဏတွေ့ဆုံဆွေးနွေးဖို့လိုတယ်လို့လည်းသူကထောက်ပြပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့သမရဦးသိန်းစိန်လက်ထက်မှာငင်းချဲလုပ်ငန်းစဉ်တွေကိုဥဆောင်အကောင့်ထဲပေါ်ခဲ့တဲ့နိုင်ငံတော်သမရယုံဝင်ကြီးဌာနရဲ့အငိမ့်စားပြည်တော်စုဝင်ကြီးဦးအောင်မင်းကဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့ပြည်တော်စု Institute ရဲ့စာအုပ်မိတ်ဆက်ပွဲအခမ်းအနားအဖွင့်အမှားစကားမှာထည့်သွင်းပြောဆိုတာဖြစ်ပါတယ
်ပေလုံးပါပေလုံးပေလုံးစိတ်ကြအလားပင်လုံးကလေးကိုဆိုပြီးတော့သုံးလို့ရှိတာပေါ့ပင်လုံးနဲ့ပတ်သက်တယ်။ကျွန်တော်ပင်လုံးကိုမကန့်ဘူးဗျ။ပင်လုံးကလေးကိုကျွန်တော်မကန့်ဘူးဗျ။ပင်လုံးစိတ်ကတူလဲခိုင်ပါ။ပင်လုံးစိတ်ကဆိုတာအာလုံးပေါ်မြို့မှာဒီကန်ဆယ်လေးရှင်းလို့ပို့သွားတဲ့ဥစ္စာတွေ။ကျွန်တော်တို့ကပင်လုံးနဲ့ပတ်သက်ကြောပင်လုံးတို့ပင်လုံးကလေးကိုမကန့်ခဲ့ဘူး။အဲ့တော့အခုမှပြည့်လဲဆိုသူပြပင်လုံးဆိုပြီးတော့သွားကန့်တဲ့ခါကျတော့မဖြစ်သွားလဲဆိုခေါ်တော့ခွင့်နေတာဒါလည်းတောင်းဆိုအဲ့တော့ဘောတော့ခွင့်ကိုတခါတက်ပြောတက်မလို့နေဘောတော့ခွင့်မပြုပါဆိုတဲ့စာချုပ်ကိုတစ်ချက်ထည့်မယ်ဆိုတော့အခုစာချုပ်တွေအားလုံးက block ဖြစ်သွား။ကြောင့်လို့စကားတစ်လုံးတုံးတဲ့အခါမှာတိတ်တိထားဖို့လိုအပ်တယ်ဆိုတာကိုကျွန်တော်ဒီမှာပြောချင်တယ်။
ဥအောင်မင်းကအခုလိုပြောဆိုလိုက်တဲ့အချိန်ဟာတနစ်ကြော်ကြာရက်တက်နေခဲ့တဲ့ပြည်တော်စုငင်းချမ်းရဲ့ညီလာခံ27ရာစုပင်လုံးစည်းဝေးကိုပြန်လည်စတင်ဖို့ပြင်ဆင်နေချိန်လည်းဖြစ်ပါတယ်။ငင်းချမ်းရဲ့လုပ်ငန်းစဉ်တွေအောင်မြင်စေဖို့အတွက်လည်းဥအောင်မင်းကသူ့အမြင်ကိုအခုလိုပြောပါတယ်
။စွလို့ကမှနှစ်ဖက်ကကိုလိုချင်တာအတင်းတောင်းနေလို့မရဘူး။ကျွန်တော်အလုံးလုံးတစ်ခုလုပ်တဲ့အခါမှာကိုကရာကောင်းနေဆိုတဲ့စိတ်ဘယ်တော့မှမထားဘူး။အဲ့လိုမြင်မြတ်တာနဲ့စဉ်းစားပြီးတော့အဖေးယူနေလောက်ခဲ့တဲ့အတွက်ဒီလောက်ထိရှေ့ရောက်လာတာအခုလည်းဒီပုံစံတိုင်းပဲလုပ်သွားတကူတော့စုတ်ကင်ပြီးလုပ်လို့ကတော့တသက်လုံးမပြီးအဲ့တော့ဟိုမှာတကူတီတော့တတ်မတော့ဒီကိစ္စဟလာအခုပြစ်နေတာအဲ့တော့ခွတ်ထွက်ရေးဆိုတဲ့ကိစ္စဒီကိစ္စဒါလို့လည်းအတက်နေဆုံးတော့ရှော့ချတယ်အောင်တော့ကျွန်တော်လည်းဝိုင်းဝန်းတိုက်တွန်းတာကျော်ပြတော်တော့မြင်းနဲ့ကျွတ်ဆုံရှုံးဆွေးနေရမှာပဲကိုလိုချင်တာတကူတော့ရအောင်ယူလို့မရဘူးလက်ဖက်မြယူပါမှာပဲ
ပြည်တော်စု Institute အဖွဲ့ရဲ့သုတေသနဒါရိုက်တာဒေါက်တာဆိုင်းဦးကတော့ပင်လုံစာချုပ်ပင်လုံစိတ်သက်ပင်လုံဂတိကိုဝတ်ဆိုတဲ့စကလုံးတွေအပေါ်မှာအဓိပ္ပာယ်ဖွင့်ရင်းနဲ့လိုရင်းမရောက်ပဲဖြစ်နေကြောင်းတကယ်တမ်းပင်လုံရဲ့အဓိကရည်ရွယ်ချက်ဟာဒန်းတို့ညီများမှုသာဖြစ်ကြောင်းပြောပါတယ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဒူဥက္ကဋ္ဌဦးဆိုင်းညွန့်လွင်ကလည်းအခမ်းအနားအဖွင့်အမှားစကားမှာငင်းချမ်းရေးဆွေးနွေးပွဲတွေမှာနိုင်ငံရေးပါတီတွေရဲ့အခမ်းကဏ္ဍဟာမေးမိန်နေကြောင်းထောက်ပြခဲ့ပါတယ်
ကျွန်တော်ငင်းငယ်လုပ်တဲ့အခါမှာအခုလောလောဆယ်မှာတော့ကျွန်တော်ငင်းငယ်မှာလည်းလာပြီးလက်လက်တိုင် တော်လိုင်းအဖွဲ့အစည်းတွေနဲ့တမတော်နဲ့တုတ်တဲ့ညီညာရေးရှိလားရောက်ခုနပြောလို့ပေါ့နေမီဒီကညီညာနေဘူးနေမီဒီညီညာအောင်စာပြေရောက်ပါတကယ်တကယ်ကျတော့ဒီနေ့မှာနိုင်ငံရေးပါတီတွေအခမ်းကဏ္ဍရှိမှရှိပါဘူးဒီမှာလည်းရှိနေတော့ပါ
ဆက်လက်ပြီးဦးဆိုင်ညွန့်လွင်ကဒီနေ့ထုတ်ဝေတဲ့မြို့သားလွတ်တော်အခမ်းကဏ္ဍနဲ့ Federal Aimet စာအုပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များနဲ့သူတို့ဤလောကအမြင်ဆိုတဲ့စာအုပ်တွေအပေါ်မှာအလေးထားသုံးသပ်တင်ပြခဲ့ပါတယ်ဒီကနေ့အခမ်းအနားမှာပြည်တော်စု Institute ကထုတ်ဝေတဲ့စာအုပ်နှုတ်နဲ့ပတ်သက်ပြီးဆွေးနွေးတာမေးမြန်းတာအကြံပြုတာတွေလည်းဆောင်ရွက်ခဲ့ပါတယ်
ဘရရှ်မြန်မာမြန်မာပြည်မနဲ့တောင်တန်းဒေသတွေပေါင်းပြီးတော့ပြောင်စုမြန်မာနိုင်ငံရဲလို့ဖြစ်လာဖို့အတွက်ကြိုးပမ်းခဲ့ကြတဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာ93နှစ်ပြည့်ပါပြီအခုချိန်မှာတော့21ရာစုပင်လုံညီလာခံဆိုတာခေါ်ယူပြီးတော့ခေတ်နဲ့လျော်ညီ
ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလုံးပန်းနေကြပါတယ်တိုင်းဒေသတွေလိုလားတဲ့ပြည်ထောင်စုမျိုးဖြစ်ဖို့ကိုပိုင်ပြတန်းခွင့်ရဖို့အတွက်ကြုံနေရတဲ့အခက်အခဲစိန်ခေါ်ချက်တွေကိုတော့ပြည်ထောင်စုကြီးနီးပြီလားဆိုတဲ့ခေါင်းစဉ်နဲ့အခုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမြန်မာလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင် Daily Life အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။ Email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မာကြမယ်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဒီကနေ့ည9နာရီခွဲနောက်ပိုင်းဆွေးနွေးကြမယ့်တိုက်ရိုက်လေးလိုက်မှာပါဝင်လို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုညနေခင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့။နောက်2နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေ၊သတင်းဆောင်ပါတွေအပြင်အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေးလိုက်ဆွေးနွေးကြမယ့်အစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါရဲ့။လိုင်းဒိုမီတာ19 kHz 15453ည၊လိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့နဲ့အတူ VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ကြပါတယ် VOA American တန်ရဲ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုအင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနှမ်းလောင်ကပြောပြပေးပါမယ်ရှင
်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1000ထက်မနည်းရှိနေချိန်မှာပဲယောဂအဓိကကူးစက်ပြန့်ပွားရာဟူပေပြည်နယ်ကထိတ်တန့်ကျန်းမာရေးအရာရှိ၂ယောက်ကိုရာထူးကဖယ်ရှားလိုက်ပါတယ်။ပြည်နယ်ကျန်းမာရေးကော်မရှင်အကြီးအကဲဆောင်ကြီးနဲ့ကော်မရှင်ညွှန်ကြားရေးမှူးလီယင်ဂျီတို့ကိုရာထူးကဖယ်ရှားလိုက်ကြောင်းတရုတ်အစိုးရသတင်းဌာနကဒီကနေ့အင်္ဂါနေ့မှာကြေညာလာပါလူသားနဲ့ချီရှိတဲ့ဟူပေပြည်နယ်မှာအဝေးထွက်တွေကိုပိတ်ဆို့ထားပြီးတော့ဒေသခံတွေလည်းစားနပ်ရိက္ခာပြက်လက်မှုကြောင့်မကြေမနက်ဖြစ်နေကြတာလည်းဖြစ်ပါတယ်။ယိုကိုဟာမာကမ်းခြေမှာစစ်ကထားတဲ့အပျော်စီတင်မောဘောကခီးတဲ့နောက်ထပ်65ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာကြောင့်ယောဂါကူးစက်ခံရသူစုစုပေါင်း135ယောက်ရှိသွားပါပြီ။ကူးစက်ခံရသူများလာတဲ့ကြောင့်ဂျပန်အာဏာပိုင်တွေကအခုအခါမှာအခြေအနေကိုအနီးကပ်စောင့်ကြည့်နေပါတယ်။ဂျပန်ကျန်းမာရေးဝန်ကြီးကာဆူနိုဘိုကူတိုကလည်းစိတ်မင်းသမီးတင်မောဘောကခီးသွား3900စလုံးကိုစစ်ဆေးဖို့ချိန်ဆနေကြောင်းပြောဆိုထားပါတယ်။ဟောင်ကောင်ကလူနေတိုက်ခတ်တစ်ခုမှာတော့ရေပိုက်တွေကနေတဆင့်ကိုရိုနာဗိုင်းရပ်စ်ကူးစက်နေသလားဆိုတာကိုဟောင်ကောင်တာဝန်ရှိသူတွေစုံစမ်းစစ်ဆေးနေပါတယ်။အကာအကွယ်ဝတ်စုံပြေဝတ်ရကြတဲ့ကျန်းမာရေးရက်တပ်ဖွဲ့ကဟောင်မင်းလူနေတိုက်ခတ်အဆောက်အအုံရဲ့အထက်တစ်ခုကလူတွေကိုမနေ့ညကလာပြီးတော့ခေါ်ထုတ်သွားတာပါ။လူနေတိုက်ခတ်34ခုကလူတွေမှာယောဂါကူးစက်ခံရသလားဆိုတာကိုဘိုးကျန်းမာရေးဌာနဝန်ထမ်းတွေမနေ့ညကဝင်ပြီးတော့စစ်ဆေးခဲ့ပြီးတော့ဆက်သွယ်လို့မရသေးတဲ့အခန်းကိုယ်ခန်းကိုတော့ဆက်ပြီးစစ်ဆေးသွားဖို့ရှိတယ်လို့အစားအသောက်နဲ့ကျန်းမာရေးဝန်ကြီးပါမောက်ခဆိုဖီချန်းကပြောဆိုထားပါတယ်။ရွှေကြောက်ဒုက္ခတွေအဆမတန်တင်လာတဲ့ဆက်လီလီစင်ဘင်္ဂလားဒေ့ရှ်နိုင်ငံကမ်းလွန်ပင်လယ်ပြင်မှာဒီကနေ့နှိမ့်မြုပ်သွားတာကြောင့်လူ15ယောက်ထက်မနည်းရင်းနှီးသေဆုံးသွားတဲ့အကြောင်းဘင်္ဂလားဒေ့ရှ်ကမ်းခြေဆောင်တဲ့တာဝန်ရှိသူကိုကိုးကားပြီးတော့ရိုက်တာသတင်းတပုတ်မှာရေးသားထားပါတယ်။ဘင်္ဂလားပင်လယ်အုပ်ကိုဖျက်ပြီးတော့မလေးရှားနိုင်ငံကိုသွားဖို့ကြိုးစားတဲ့အဲ့ဒီဆက်လီပေါ်မှာရွှေကြောက်130ထက်မနည်းသေဆုံးထားတယ်လို့လည်းတာဝန်ရှိသူကပြောပါတယ်။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနားလောင်ပြပြပေးသွားတာပါရှင်။ခုညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Audrius Ridges ဖြစ်ပါတယ်။ကျွန်မတို့အခုအသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 17နဲ့ Mia Set 3တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေ။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington. Thank you.